ဆီယနာတိန်ပီရန်ကုန်တိုင်းအတွင်းကမြို့နယ်6ခုမှာဆေးဥချုပ်ရေးကြီးညာခဲ့ပြီးတော့ပြစ်ခတ်ဖြိုခွင်းမှုတွေပြင်းထန်လာတာကြောင့်ပြည်သူတွေကြားမှာထိတ်လန့်ကြောက်ရွံ့မှုတွေကြဲကြဲပြန့်ပြန့်ခံစားနေကြရပါတယ်။လူများပြားလဲနေရာပြောင်းရွှေ့ကုန်ပြီလို့မြို့ကန်တချို့ကလည်းပြောပါတယ်။ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့တနင်္ဂနွေကနေစပြီးရန်ကုန်ကမြို့တချို့မှာဆေးဥချုပ်ရေးစကြီးညာကပြစ်ခတ်ဖြိုခွင်းမှုတွေများလာတာကမကြုံစဘူးပါပဲလို့ရန်ကုန်မြို့ကန်ကိုဝင်းတင်ကဆိုပါတယ
်ရန်ကုန်တမျိုးလုံးမှာရှိနေတဲ့ပြည်သူတွေအနေနဲ့တော့စိုးရိမ်မှုတွေကအရင်ကတည်းကစတယ်ပို့ပြီးတော့ညစ်တက်လာတယ်ဒီဆေးဥပီရဲ့ဖြိုခွင်းမှုတွေကကျွန်တော်တို့ဒီအရင်88ထက်တောင်မှပို့ပြီးတော့ပြင်ထန်တယ်လို့ပြောမယ်အနေအထားရှိလာတယ်လို့အခြားမြို့နယ်တွေမှာလည်းအဲ့လိုအခင်းကျင်းမှုတွေကိုတွေ့လာတဲ့အနေအထားတွေရှိတယ်
ကိုဝင်းတင်ကပဲအရင်1988ဒီမိုကရေစီအရေးဖြိုခွဲခဲ့စဉ်ကတည်းကပိုပြင်းထန်လာပုံကို
အခုဟာကတော့အိမ်ထဲဝင်ပြီးတော့ဟိုနေမကောင်းတဲ့လူတွေဟိုဖြစ်တာပဲအတတိရွယ်ဝင်တွေ့လဲဘာမှမဆိုင်ဘဲနဲ့ထိုးတာကြိတ်တာတွေပဲနောက်ဆုံးအဆင့်ကတော့ဒီလမ်းပိတ်ညှစ်ထားတဲ့ကားတွေအစားအကုန်လုံးကိုထုတာတွေကြိုက်တာတွေခွဲတာတွေဆိုတာဒါကလေးတွေမိန်းမတွေဆိုလို့ရှိရင်လည်းဒီလိုပဲဟိုအရေးခင်းဖြစ်နေတဲ့အခြေအနေကိုထိန်းသိမ်းရမယ်ဆိုတဲ့ဟာတွေပို့ပြီးဘောင်ကျော်ပြီးတော့လုပ်နေတဲ့အနေအထားမျိုးတွေကိုကျွန်တော်တို့တွေ့နေရတော့ဗျာ88တုန်းကတော့ကျွန်တော်တို့ဆန္ဒပြတဲ့လူတွေကိုထားပါတော့ထွက်ပြေးလို့ပြီးလို့လိုက်တဲ့ပိတ်သက်ဖမ်းခေါ်လာတာတော့ရှိတယ်။အခုဟာကတော့ဘာမှမဆိုင်ဘဲနဲ့သူ့အတူကိုစိုက်ကင်းနဲ့ထင်ပေါင်းတဲ့လူတွေခေါ်ပြီးရိုက်လို့ရိုက်ကားဖြတ်မောင်းသွားတဲ့လူတွေကားပေါ်ဆွဲရပြီးရိုက်လို့သူကမင်းမဲ့ဇရိုက်ပုံစံမျိုးလုပ်နေတဲ့အနေအထားမျိုးတွေ့ရတဲ့အတွက်ရန်ကုန်မြို့နယ်လူမှုတွေအနေနဲ့ကတော့ဒေါသထွက်တာတွေလည်းပါတယ်။စိုးရိမ်စိတ်တွေလည်းပိုပြီးတော့မြင့်တက်နေကြတယ်လည်းပါတယ်ပေါ့ဗျာ
။ဒီပေါ်ရန်ကုန်မြို့ရဲ့ဘိုင်းကအမည်မဖော်လို့သူအငိမ့်စားဝန်ထမ်းတူကလည်
းဆိုင်သားမှကြတော့အိမ်ကိုလာလုပ်ပေးနေတဲ့ကောင်မလေးတွေအိမ်ရှိတယ်ဒီအိုက်ကမလေးမေးကြည့်လိုက်တော့အမရဲ့တဲ့သေတာမားတဲ့အများကြီးပဲတဲ့ရေရေဆွတ်ဆွတ်တတ်တာအမရဲ့တဲ့အိမ်ရှိကမ်းမှမနေရဘူးပဲနောက်ထွေးချောင်းထဲမှာဝင့်နေရတယ်တဲ့အကုန်လုံးမီးခေါင်ချပြီးတော့တဲ့နောက်ပြီးတော့သူတို့တွေကစက်ယုံနေပါသေးသူတို့မီးရှို့ရှို့ပြီးလို့ရှိရင်သူတို့ကတဲ့သူတို့ကတော့ကြည့်နေတာဟိုသူတို့သူကအဲ့ဒါလူလူရှို့တယ်ဆိုပြီးလုပ်တယ်တဲ့အဲ့ဒါလည်းသူတို့ပြောတယ်သူတို့ကလေဒီမှာလဲလေမျိုးထဲမှာဆိုလို့ရှိရင်လေဒီဝန်တားထွက်ကြည့်လို့များခေါင်းပြူမကြည့်နဲ့ပန်းနဲ့ထောင်ပြတဲ့အကောင်တွေကပြောတာနော်အဲခေါင်းပြူရင်ခေါင်းကိုပြတ်တတ်မယ်အဲ့လိုပြောတာတိတ်လား
အခုလိုချင်းချောက်ပြစ်ခတ်မှုတွေမြင်ပါလာတာကြောင့်ကြောက်ရွံ့မှုတွေများလာတာရဲ့အကျိုးဆက်ကိုလည်းကိုဝင်းတင်က
အချို့အိမ်တွေဆိုလို့ရှိရင်ဘာမှမဆိုင်ဘဲနဲ့ပျောင်းပြေးကြတာလေဟိုတကယ်ဒီလူတွေရဲ့စိတ်နဲ့ကံမဲ့ဥပဒေမဲ့လူချက်တွေကိုအရန်ဆိုးရင်ပြီးတော့အကြောက်တရားတွေများပြီးတော့ကိုယ်နေရနေအခြားသူတို့ရွာတွေကိုပြောင်းပေးကြတာရှိရဲ့နေတွေကိုပြောင်းပေးကြတာရှိရဲ့အများကြီးပါဆိုင်တန်းရနေမဟုတ်ပါဘူးကျွန်တော်တို့ဒီဘက်ဒီဘက်မှာကြောက်ကြရဘယ်နဲ့လာတာဆန်းကြောင်းလို့ဗဟန်းတို့အဲ့လိုဘက်တွေမှာတော့တချို့ပြောင်းကုန်ကြတာရှိတယ်ဗျာတော်ဝင်မြို့နယ်ထဲမှာဆိုရှင်တို့မိသားစုအနည်းဆုံးမရှိဘူး1000ကျော်လောက်ပြောင်းသွားတယ
်အငိမ့်စားဝန်တန်းအမျိုးသမီးကလည်း
ဒီမြို့ထဲမှာနေတော့ကြောက်တာပေါ့ကြောက်တော့တချို့အိမ်တွေကဒီတိုက်ဆိုလို့ရှင်တချို့တွေကသူတို့ကားတွေနဲ့အတိကျွမ်းရှိတဲ့မြို့တွေကိုတွားတယ်ဒီတိုက်မှာတောင်လေအထက်တိုင်းမှာလူမရှိတော့ဘူးသိပြီးတော့စံကျန်းကမျိုးတွေလည်းကြောက်တာပဲအသက်80ကျော်ကြီးတွေအခုမနေရတော့သူတို့ကလည်းသူ့အနာကိုတွားတယ်ညာလေကောင်းကောင်းမအိပ်ရဘူးသူတို့ကလေလှဲ့တော့လှဲ့နေရပဲစကားရင်းနဲ့အခုဒီနေ့လှဲ့တော့တကားနေချောင်းကြည့်လိုက်တာလေကျောင်းကြီးလမ်းမပေါ်ပေါ့နော်မိုင်တဲယုံရှိတယ်ချွေးတုံဟိုဘက်ထောင်တာဂျန်းရှင်းနဲ့ဒီဘက်ဟိုဘက်ထိတ်တာနိုင်တယ်ယုံကမှန်နေကြီးပဲအဲ့မှန်နေကိုသူကတနတ်နဲ့ပြစ်သွားတာဂျန်ရှင်းနားမှာတပိတ်ကအမြဲရှိတာ哦မော်ဒင်ဂျန်ရှင်းလေအဲ့ဒါကိုလူတို့ကမြင်တယ်သူတို့ပြစ်တာ
အခုလိုအချိန်မှာလူလုတ်တဲ့လူတို့ကပေးစူးကြီးကိုဥတီလာမှာစိုးရင်နေရပြီလို့တုံးသက်သူတွေကဆိုနေပါတယ်ခင်ဗျာ